ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာရောနိုင်ငံတကာမှာပါကြုံတွေ့နေရတဲ့ပြည်ပကဒေတာအတွင်းလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေရောပါသွားဖို့ဆိုရင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကနိုင်ငံရေးအာဏာရှိရှိဖြည့်ဆင်းရဖို့လိုပြီးဒီလိုဖြည့်ဆင်းရမှာလုံလောက်တဲ့ငွေကြေးရမှုတွေထည့်ဝင်ကြဖို့လိုကြောင်းဇူလိုင်19ရက်မှာကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတကဝင့်ဆွေးနွေးပွဲမှာအဓိကဝင်ရောက်ဆွေးနွေးသူတွေကထောက်ပြသွားပါတယ်ဒီဆွေးနွေးပွဲကိုမြန်မာလူ့အခွင့်အရေးလှုပ်ရှားသူတူဦးလည်းတက်ရောက်ဆွေးနွေးခွင့်ရတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကမ္ဘာတော်လွှားနိုင်ငံတချို့မှာစီရေးလူမျိုးရေးပဋိပက္ခတွေကြုံနေရပြီးအဲ့ဒီပဋိပက္ခအတွင်းမျိုးသမီးနဲ့မိန်းကလေးငယ်တွေဆယ်ကျော်တက်ယောက်ျားလေးတွေပါအ धिक ပြစ်မှတ်ထားပြီးလိမ်မိုင်းဆိုင်ရာစော်ကားမှုတွေအဆက်မပြတ်ဖြစ်ပေါ်နေတာဟာအလွန်ဆိုးရိမ်ပွဲအခြေအနေမှာရှိကြောင်းကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တောက်ကြနေမနဲ့အင်တာနက်အွန်လိုင်းကတဆင့်ကျင်းပတဲ့တကပွင့်ဆွေးနွေးပွဲမှာပြောဆိုသွားကြတာပါဆွေးနွေးပွဲကိုကုလသမဂ္ဂအထွေထွေတွင်ရင်မှုချုပ်ရဲ့အထူးကိုယ်စားလှယ်မစ်ပရာမီလာဖက်တန်နဲ့တက်ရောက်ပြီးပဋိပက္ခဒေသအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုတွေရှော့ချနိုင်ရည်ဗီလန့်ရှာကြဖို့တိုက်တွန်းသွားပါတယ
် We meet today to find effective ways to turn commitments into compliance and resolutions into results
ဒီနေ့ကျမတို့အခုလိုတွေ့ဆုံကြတာဟာလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရပ်တန့်သွားအောင်ဘယ်လိုလုပ်သင့်တယ်လဲဆိုတဲ့ထိရောက်တဲ့နည်းလမ်းကိုရှာဖွေသွားဖို့ဖြစ်ပါတယ်အဲ့ဒီအကြမ်းဖက်မှုတွေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့သဘောတူစာချုပ်တွေမှာပါဝင်လက်မှတ်ထိုးကတိပေးထားကြတဲ့သက်ဆိုင်ရာနိုင်ငံတွေအနေနဲ့ကျောက်စွာလက်တွေ့အကောင့်ထဲပေါ်လာရေးပဲဖြစ်ပါတယ်ချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုရလက်ကောင်းနေပေါ်ထွက်လာအောင်လုပ်ဖို့တိုက်တွန်းပါတယ်လို့ပြောသွားတာပါကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ရဲ့အထူးတန်ကိုယ်စားလှယ်ဖြစ်တဲ့ Hollywood ဘင်းသမီး Angelina Jolie ကတော့ကုလသမဂ္ဂရောနိုင်ငံတကာအစိုးရတွေကပါတက်ကြွစွာဖြည့်ဆင်းလိုတဲ့နိုင်ငံရေးအာတီတာနည်းနေတယ်လို့ဝေဖန်လိုက်ပါတယ
် The lack of services flows from the failure of the international community to provide the funds to make this possible.as well as the political will
အကြမ်းဖက်ခံရသူတွေကိုကူစားထောက်ပံ့ပေးမဲ့ဝန်ဆောင်မှုတွေမရှိတာဒီလိုလှုပ်ဆောင်နိုင်ဖို့နိုင်ငံတကာအတိုင်းအဝန်ကရံပုံငွေမထည့်ဝင်ကြတာဟာစိတ်ပျက်စရာကောင်းတယ်လို့အဓိကအားဖြင့်ဒီပြဿနာကိုဖြေရှင်းဖို့နိုင်ငံရေးအာဏာမရှိကြတာကိုတွေ့ရပါတယ်အန်ဂျလီနာဂျိုလီကဝေဖန်သွားတာပါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပွင့်ဆွေးနွေးပွဲမှာပါဝင်ခဲ့တာကတော့မြန်မာလူ့အခွင့်အရေးလှုပ်ရှားသူ Working Group on Women Peace and Security အဖွဲ့ကမတ်ခင်အွန်မှာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီဆွေးနွေးပွဲမှာသူတင်ပြတဲ့အချက်ကိုရှင်းပြပါရစေ
။အထူးသဖြင့်တော့မြန်မာစစ်တပ်ဟာတိုင်းရင်းသားလူမျိုးစုအတိုင်းအဝန်တွေအပေါ်မှာဒီမတိုင်းချင်းမှုကိုစစ်လက်နက်တပွဲအသုံးပြုနေတာဟာကြာမြင့်နေပြီဆိုတဲ့အဥ္စာကိုကျွန်မတက်တီတက်ကရနဲ့ဒါကိုတေချာထောက်ပြခဲ့တယ်။နော်တက်မတော်ရဲ့တိုင်းရင်းသားဒေသတွေမှာသူတို့စစ်စင်ရေးတွေစင်တိုင်းဟိုသူတို့တွားနေတဲ့နေရာတွေမှာတိုင်းရင်းသားအမျိုးသမီးတွေအမျိုးသမီးငယ်တွေအပေါ်မှာဒီလိုလိမ်မိုင်းဆိုင်ရာကြမ်းဖက်မှုတွေကိုလှုပ်လာခဲ့တာကအရန်ကြာနေပြီနော်ဒီလိုကြာနေတဲ့ကိစ္စကိုကျွန်မနောက်ခံလေးကိုပြောတယ်။နောက်တစ်ခုကဒီ2019မှာလေရိုရင်ဂျာအမျိုးသမီးတွေသူတို့တွေကြုံခဲ့ရတဲ့ဟာတွေကိုလည်းကျွန်မကိုယ်တိုင်နားထောင်ခဲ့ရတယ်။အခုဟိုရခိုင်မှာလည်းဟိုကြံခဲ့တဲ့တပတ်တစ်ပတ်တည်းထဲမှာတော့မှဒီ case အစ်စ်တွေကထပ်ထွက်လာနေပြီဆိုတော့အခုဒီကိစ္စတွေကအခုချိန်အထိမပြီးနေဘူး။ဒါကိုတေချာထောက်ပြခဲ့တယ်
။ဒါအပြင်မြန်မာနိုင်ငံတွင်လိမ်မိုင်းအကြမ်းဖက်ခံရမှုရပ်တန့်သွားရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့တာရှိကြောင်းမခင်အုံမာကပြောပါတယ်။
လုံခြုံရေးကောင်စီပေါ်မှာကျမတို့တောင်းဆိုချက်တင်ပြချက်ကပါလဲဆိုလို့ရှိရင်မြန်မာနိုင်ငံအတွင်းမှာဒီလိမ်မိုင်းဆိုင်ရာတက်မတော်ကနေပြီးတော့မှကျူးလွန်နေတဲ့လိမ်မိုင်းဆိုင်ရာကျူးလွန်မှုတွေကမြန်မာပြည်ထဲမှာဘလို့နီးနဲ့မှပြည်တွင်းဥပဒေအရအေးအေးယူလို့မရနိုင်ဘူး။နောက်တစ်ခုကဒါတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့အပြင်ဟိုလူမျိုးတုံးအောင်လုပ်တဲ့ genocide ရဲ့အစိတ်အပိုင်းနဲ့ဖြစ်တဲ့ရှင့်။ပြီးတော့အမျိုးသမီးတွေကိုလိမ်မိုင်းဆိုင်ရာတန်ဖတ်မှုတွေအထူးသဖြင့်ပြည်ပခတ်ဒေသတွေမှာလုပ်တယ်ဆိုတဲ့အဥ္စာတွေဟာနိုင်ငံတကာရဲ့ငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာကြံစည်တာပါဖြစ်တယ်။ဒါကြောင့်မလို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာခုံရုံးကိုပို့ရင်ပို့မပို့လို့ရှိရင်တော့တီးတန့်ခုံရုံးတစ်ခုကိုဖွဲ့စည်းပြီးတော့မှဒီပြစ်မှုတွေကိုရိုဟင်ဂျာတွေကျူးလွန်ခံရတဲ့ဟာတစ်ခုရဲ့မဟုတ်ဘဲနဲ့တခြားကချင်ကရင်ရှမ်းနော်ရခိုင်စသဖြင့်တခြားတိုင်းရင်းသားတွေပါဒီစစ်တပ်ရဲ့တပ်မတော်ရဲ့လက်ထဲမှာဆိုးဆိုးဝါးဝါအမြဲတမ်းနှိပ်စက်ခံနေရတာကျူးလွန်ခံနေရတဲ့ဒီအမှုတွေကိုဖြေရှင်းပေးနိုင်ဖို့အတွက်ကိုခုံရုံးတစ်ခု ICC ကိုပို့ရင်ပို့မပို့ရင်ခုံရုံးတစ်ခုတည်တံ့ဖွဲ့ပေးပါဆိုတာကိုကျွန်မအဓိကထားပြီးတောင်းဆိုခဲ့ပါတယ
်။မြန်မာနိုင်ငံမှာ NLD အစိုးရတက်လာပြီးနောက်ပိုင်းပြည်ပကဒေတာအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေရောကြသွားအောင်လှုပ်ဆောင်မယ်ဆိုတဲ့ကုလသမဂ္ဂနဲ့သဘောတူစာချုပ်ကိုအစိုးရက2018မှာလက်မှတ်ရေးထိုးထားခဲ့တာပါ။ဒီတကဝင့်ဆွေးနွေးပွဲကိုလုံခြုံရေးကောင်စီအလှည့်ကျဥက္ကဋ္ဌနိုင်ငံဖြစ်တဲ့ဂျာမနီနိုင်ငံကသဘာဝပြည့်ဆောင်ရွက်ခဲ့တာပါခင်ဗျာ